ရခိုင်ပြည်နယ်ရင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့အေယခိုင်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာအစိုးရကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်လိုက်တာဟာမြန်မာဒီမိုကရေစီပြုတ်ပြင်ပြောင်းလဲရင်းနဲ့သတင်းလွတ်လပ်ခွင့်တို့အတွက်စိုးရိမ်စရာဖြစ်စေကြောင်း RSF နယ်စည်းမခြားသတင်းထောက်မြအဖွဲ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းရေးမှူးရန်ဟီလီအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းနိုင်ငံရေးအတိုင်းအဝိုင်းကပါဝေဖန်မှုတွေထွက်ပေါ်လာပြီးမှပဲ RSF ကလည်းအခုလိုထောက်ပြဝေဖန်လိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
မြန်မာစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့ဒေသကမြို့နယ်ပေါင်း10မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကအင်တာနက်လိုင်းတွေကိုပြည်ထောင်စုအစိုးရပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ဇွန်လ21ရက်နေ့မှာယာယီဖြတ်တောက်လိုက်ပြီးတဲ့နောက်နိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့လူ့ခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းပြည်ပကနိုင်ငံရေးအတိုင်းဝိုင်းတို့ရဲ့ပြင်းထန်စွာဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါ။ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ကလည်းအခုလိုအင်တာနက်ဆက်သွယ်ရေးလိုင်းတွေဖြတ်တောက်လိုက်တဲ့လောက်ရဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့အဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ခံဒန်နီယယ်ဘတ်စတာကပြောပါတယ
် It is very worrying for the democratic transition the fact that the civil government acts on its own
ဒီကမြန်မာဒီမိုကရေစီပြည်ရင်ပြောင်းလဲရေးအတွက်စိုးရိမ်စရာအလွန်ကောင်းပါတယ်စစ်တပ်ကလုပ်တာမဟုတ်ဘဲအရသာဆွေးကခုလိုအင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်လိုက်တယ်ဆိုတဲ့ကိစ္စကအင်မတန်စိုးရိမ်စရာကောင်းပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုတစ်ခုလုံးကိုချင်းချောင်နေတဲ့လောရဖြစ်တာကြောင့်ဒီအင်တာနက်ဖြတ်တောက်လိုက်တဲ့လောရဟာဘလို့မှတရားမျှတမှုရှိတဲ့လောရလို့ရှုမြင်လို့မရနိုင်ပါဘူ
းစစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နယ်မြေတည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့အင်တာနက်ဝန်ဆောင်မှုတွေကိုယာယီဖြတ်တောက်ထားတဲ့ကာလအတွင်းဖုန်းခေါ်ဆိုမှုနဲ့ SMS စာတို့ဝန်ဆောင်မှုတွေကတော့ဆက်လက်ရှိနေမှာဖြစ်ကြောင်း MPT နဲ့တယ်လီနော့တို့ကရခိုင်ဒေသခံတွေကိုတယ်လီဖုန်းကတဆင့်အကြောင်းကြားစာတွေပေးပို့ခဲ့ပါတယ်။အခုလိုအင်တာနက်တွေဖြတ်တောက်လိုက်တာကသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေနိုင်တယ်ဆိုတာကိုလည်းဒန်နီယယ်ဘတ်စတာကပြောပါတယ
်။ We think that it's very dangerous not to let journalists report on that and to let Myanmar people
ဖြစ်နေတဲ့ဒေသတွေကဖြစ်မှန်နေကိုသတင်းထောက်တွေအနေနဲ့သတင်းပို့ခွင့်ပေးအောင်ပြည်ပင်ထားတဲ့လောက်ရအန်ဒီယရှိပါတယ်။ရခိုင်နဲ့ချင်းပြည်နယ်တွေကအမှန်ပြည်သူတွေကလည်းသတင်းရနိုင်မှုအတွက်အင်တာနက်ဟာအဓိကကျတဲ့အခန်းကဏ္ဍမှာရှိနေပါတယ်။လုံခြုံရေးအကြောင်းပြပြီးအင်တာနက်ဆက်သွယ်မှုကိုဖြတ်တောက်တာဘလို့မှအသေးပဲမရှိပါဘူး
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ဆက်နွယ်ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေအပေါ်စုံစမ်းဖော်ထုတ်ဖို့ကြိုးစားခဲ့ကြတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာလည်းထောင်ဒဏ်နှစ်ရှည်ချမှတ်ခံခဲ့ရတဲ့အကြောင်းသတင်းတောက်တွေလွတ်လပ်စွာသတင်းမယူရဲအောင်ဟန်တာတဲ့အနေနဲ့သူတို့နှစ်ဦးကိုဖမ်းဆီးအရေးယူပြခဲ့ခြင်းဖြစ်ကြောင်းဒန်နီယယ်ဘတ်စတာကပြောပါတယ်အခုလိုဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်လိုက်တဲ့အတွက်ပဋိပက္ခဖြစ်နေတဲ့ဒေသတွေကဖြစ်စဉ်အမှန်တွေကိုမြန်မာပြည်သူတွေနဲ့နိုင်ငံတကာအသံဝိုင်းကိုတင်ပြနိုင်ဖို့အခက်အခဲတွေဖြစ်သွားစေတယ်ဆိုတာကိုလည်းသူကပြောပါတယ်။ဒါကြောင့်လည်းနိုင်ငံတကာအသံဝိုင်းအနေနဲ့မြန်မာအစိုးရနဲ့သတိထားဆက်ဆံကြဖို့လိုအပ်ကြောင်းသူကပြောပါတယ
်။ So that's why we think that people around the world need to rethink their
ဒီလိုချင်းနေဖြစ်နေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံလို့ကြတဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းသူတို့ရဲ့ရည်တည်ချက်အနေအထားတွေကိုပြန်လည်သုံးသပ်စေလိုပါတယ်အထူးသဖြင့်တော့မြန်မာနိုင်ငံမှာလာမယ့်2020ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့လည်းရှိနေပြန်တော့မြန်မာအစိုးရအနေနဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲမှုတွေကိုတကယ်လိုလိုလားလားရှိတယ်ဆိုတာကိုပြသဖို့လိုအပ်တယ်လို့လည်းထင်ပါတယ
် RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာ2013ခုနှစ်ကနေ2019ခုနှစ်အကြား73ရာခိုင်နှုန်းတိုးတက်ကောင်းမွန်ခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်နဲ့2019ခုနှစ်အတွက် RSF ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာ9နေရာကျသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။